1384ခုနှစ်ဝါကောင်းလပြည့်ကျော်6ရက်2022ခုနှစ်စက်တင်ဘာလ9ရက်နေ့ညတွင်ဘုရားဓမ္မတုတ္တရသာသနာ့ရေးသား၌တတိယကျင်းဝါတွင်3လတရားကျင်း3ရာတွင်ဟောကြားအပ်သောအင်္ဂုတ္တရနိကေတတကနိပတ်နာထသုတ်တံအာကုမိခိုယာတရားတော်လို့အာကုအထာပြုရမည်တရားစေမျိုးအင်္ဂုတ္တရနိကေမှာဘုရားရှင်ဟောကြားခဲ့တာကိုဟောကြားနာကြမည်ရှင်ဥစွာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူခဲ့တဲ့အစဉ်တရားသုံးလောကထွဋ်ထာသဗ္ဗညုမြတ်စွာဘုရားကိုနမောတတ္တဘုရားရှိခိုးနဲ့ရှိခိုးပူဇော်ကတော့ကြားရအောင သူကိုခံတော်မူတတ်ပါသည်ထသောအရဟတော်1500ကိလေသာမှဝေးကွာတော်မူတတ်ပါသည်ထသောအရဟတော်စိတ်ဝေရ၌ပင်မကောင်းမှုကိုပြုတော်မမူပြောတော်မမူရံစီတော်မမူတတ်ပါပေထသောအရဟတော်ကိလေသာမံသဘုံဉဏ်ကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတော်သံသရာကံကွက်တို့ကိုပယ်ဖြက်ခုတ်ထွင်သုတ်တင်တော်မူတတ်ပါပေထသောသမ္မာသံဗုဒ္ဓတာမဖောက်မပြန်တရားမှန်ကိုသယမကုသယံဘုညာဖြင့်ထိုတွင်၍တိမြင်တော်မူတတ်ပါပေထသောတတဘဂဝတော်ဣတရိယဓမ္မယတ္တိတိကာမတယတမိဘုံ၆လီနေပြည့်စုံတော်မူသောထိုမြတ်စွာဘုရားအာနမောနမမိရှခိုးပါဤရှင်ဘုရားနမောနမမိကိုနှုတ်နှလုံးသုံးပါပြောင်းပြော့မန်ကိုလျော့၍ကတော့ယူကျူလက်ဆုံးမိုးကရှိခိုးပါဤရှင်ဖရာအလုံးစည်စင်ကိုရှိခိုးစောပါအင်္ဂုတ္တရနိကေတတကနိပမနာထသုတ်တံလို့အာကုဖိခိုယာ တရားတော်များကိုဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားဆုံးမခဲ့တာရှိတယ်။ကျမ်းတော်တဲ့မိကိုအာထယာနာထတရားရှိကြကုန်ပြီရှိ၍နေထိုင်ကြပါကုန်လော။အရာနေကိုဟောတဲ့တရားလို့ကျမ်းပြန်မှတ်ထားပေါ့။ဘုရားမြတ်စွာတရားတော်မှဟောကြားတဲ့အချိန်ခါမှာရန်တော်များကိုဥတီပြီးတော့ဟောလိုက်တဲ့ဒေသနာပါပဲ။ရန်တို့မိခိုအာထာယနာထတရားထင်ရှားရှိကုန်ပြီရှိနေကြပါကုန်တော့မိခိုအာထာယနာထတရားထင်ရှားမရှိကုန်ပြီရှိမနေထိုင်ကြပါကုန်လေ။နောက်တော့ဘုရားရှင်တရားဟောဖို့ဒီတန်းစတယ်ပေါ့နာထဆိုတာဒီမိခိုအာထာယာလို့တိတ်ပြရရတယ်သူတို့တယောက်မှာမိခိုအာထာစရာဘာလို့တလေပေါ့သူတို့တယောက်တည်းတိကျကင်းလွတ်ပြီးတော့နေထိုင်လို့မရတဲ့အချိန်ခါမှာအကူတမှုပြရမှာလေအာထာမိခိုရမှာလေလိုလာတယ်စင်မနဲ့အာထမိခိုရာကိုရဖို့အတွက်နော်မိခိုအာထရာရှိသည်ရှိ၍နေကြမိခိုအာထရာမရှိဘဲနဲ့မနေကြနဲ့မိခိုအာထရာနာထတရားထင်ရှားမရှိသူသည်စင်စင်ရဲရဲနေထိုင်ရ၏လို့ဘုရားရှင်မိကြပါလေအကုသရာမရှိရင်ဘယ်လိုနေရလဲ။စင်စင်ရေရေနေထိုင်ရတယ်။အနာထပေါ့။ဘိန်းတော်များသိတဲ့သကလုံးတစ်လုံးနဲ့ပြောမယ်ဆိုလို့ရှိရင်မှအနာတဘိန်တထေးဆိုတာ။နော်အနာထပိန်ဒီကအနာထဆိုတာအကုအာထာယခူကိုရာမဲ့နေတဲ့ဇူးလို့သိပေရတယ်။ဘုရားမြတ်စွာဆုလိုချင်တာကဘုရားရှင်ပရိသတ်ကြီးဒီလောကမှာခိုရာမဲ့အာကိုမဲ့နေတဲ့သူကဒီလူတွေပဲဘုရားရှင်ပရိသတ်ကြည့်လိုက်ပေါ့အာကိုအထာမဲ့နေတဲ့သူဒီနေရခံရတာချမ်းသာလားဆင်းရဲလားအာကိုစရာမရှိတဲ့သူဒီဆင်းရဲပင်ပန်းစွာနဲ့ဘဝပြတ်ပန်းရထို့တူပဲဘုရားရှင်တို့လူတူတယောက်ရဲ့သေကံဤချိန်ခါကာလမှာဒီရင်တရားတွေကိုခွဲခြားဝေဖန်ကြည့်တော့အနာထမရဏနဲ့သန္နာထမရဏလို့အဲ့လိုလေသမျိုးရှိအနာထမရဏဆိုတာအာကိုမဲ့၍တရားချင်းသန္နာထမရဏဆိုတာကအာကိုရှိ၍တရားချင်းအနေစဉ်ခါနဲ့ဒီစဉ်ခါနှစ်မျိုးလုံးမှာအာကိုအာထာယာဆိုတာလိုလားမလိုဘူးလားအသက်ရှင်နေစဉ်ကာလမှာလည်းပဲအာကိုအာထာယာမရှိရင်ဆင်းရဲတယ်နောက်ဆုံးဘဝနေကုန်ကျုပ်လို့သိရတဲ့အချိန်ခါမှာလည်းပဲအာကိုအာထာမရှိဘူးဆိုရင်ဆင်းရဲဒါတွေကိုသိတော်မူမြင်တော်မူတဲ့မြတ်စွာဘုရားကဒီမှာဒီသုတ်တံမှာနော်ဆက်ဆက်ခြင်းပဲသုံးမဩဝါဒပေးရဟန်းတို့တဲ့မိကိုအာထာယနာထတရားရှိကုန်သည်ရှိ၍နေကြကုန်တော့မိခိုအာထာယနာထတရားထင်ရှားမရှိကုန်ဘဲနဲ့မနေကြနဲ့တဲ့မိခိုအာထာယနာထတရားမရှိတဲ့သူသည်စင်စင်ရဲရဲနေထိုင်ရ၏ဆိုပြီးတော့နာထတရား၁၀ပါးကိုတစ်ပါးပြီးတစ်ပါးဟောသွားတယ်အဲ့တော့အာကိုမိခိုရာတရားဘယ်နှပါးလားအသိရှင်နေစဉ်ခါမှာလည်းပဲအာကိုရမယ်ဘုရားဏိကုံချုပ်စဉ်ချိန်ခါမှာလည်းပဲအာကိုရမယ်ဆိုတဲ့တရားပဏ္ဏမျိုး၁၀မျိုးတဲ့ဣဒဘိခွေဘိက္ခုသီလဝါဟောတိနံပါတ်၁တစ်ချက်အာကိုမိကိုရာကကိုကျင့်သီလလို့မှတ်လိုက်နော်ဒီနံပါတ်နေနဲ့အာကိုစရာပြပါလို့ယန္တုဣဒသနာတော်မှာယဟန်သည်တိလရှိ၏ကဲယဟန်ဆိုလို့ရှိရင်လည်းပဲယဟန်တော်သည်စောင့်ထင်းအပ်တဲ့တိလပေါ့ လူဆိုလို့ရှိရင်လည်းလူတွေထိမ့်သိမ့်ရတဲ့ကိုကျင့်တရားသီလပေါ့အပီးသီးဆံရဆံရစောက်စည်းထိမ့်သိမ့်ရမယ်ကျင့်ဝတ်တွေမရှိဘူးလားအဲ့ကျင့်ဝတ်တွေကိုဘာခေါ်တော့သီလလို့ခေါ်တယ်ဣဒဘိခွေဘိခုသီလဝါဟောတိပါတိမောကသံဝရသံဟုတော်ဝိဟရတိအာစာရာကောစရသမ္ပန္နောအနုမတေတုဝိစေတုဘယတတဝီသမတာယသိက္ခတိသိက္ခာပတိတုသီလရှိတယ်ဆိုတဲ့အချက်ကိုထင်ထင်ရှားရှားပြောင်းလိုအပ်ချက်တွေကိုမြတ်စွာဘုရားပြည့်စုံအောင်မိတ်တယ်ရဟန်းတော်ဤသာသနာတော်မှာယဟန်ဒီသီလရှိ၏ပါတိမောကသံဝရသီလဟုခေါ်ဆိုအပ်တော်ဝီနီသီလတော်ကိုစောင့်စည်းလျက်နေထိုင်၏သီလရှိတယ်ဆိုတဲ့ယဟန်ပါဝစာစီတော်ဝီနီသိခဘုတ်ပါဝစာစီတော်ကဲရန်တော်ဒီကျင်းတဲ့ဝီနီဆိုတာဘုရားတို့ပြိတ္တမရှိဘူးလားကဲအဲ့ဒီဝီနီနဲ့ကျင်းဝတ်နဲ့ညီရင်သီလရှိသူပေါ့ဝီနီသိခဘုတ်တွေမထိန်သိမ်းမစောက်ချောက်တဲ့သူကသီလမရှိသူပေါ့ကဲလူဆိုလို့ရှိရင်လည်းပဲအနည်းဆုံးဘုရားတို့သတ်မှတ်ထားတဲ့ကျင့်ဝတ်တရားပေါ့စောက်စည်းသိမ့်ရမယ်ကိုကျင့်တရားဘဏ္ဍပါတိလငါးပါတိလတော့လုံနေဆိုရင်ပဲသူ့ကိုဘယ်လိုခေါ်မလို့တိလရှိသူလို့ပြောပေါ့နောက်အဲဒီလောက်မှမထိမ့်သိမ့်နိုင်ဘူးဆိုလို့ရှိရင်တိလရှိသူလားမရှိသူလားတိလသည်အာကိုမိခိုရာနောက်တိလသည်ဘာလို့ယဟန်သည်ကျင့်ဝတ်ပฏิပတ်ကိုဖြစ်ကျင့်ခြင်းဒီဟုသောအာသာရအာယုံရ၌ကျက်ဆန်းလ ీల ခြင်းဒီဟုသောကောသရနှင့်ပြည့်စုံ၏အလွန်တရားသိငယ်လှကုန်သောပြည့်တော်၌တော်လဲကြောက်ဖွယ်ဘေးဟု၍ရှုလေးရှိသည်ဖြစ်၍နေ၏အာသာရကောသရတံပန်သောအနုမတေသူဝိစေသူဘယတတဝီသမထာယသိက္ခတိသိက္ခာပတိသုသိက္ခာဗုဒ္ဓ၌ကောင်းစွာသတ်တည်၍ခြင်း၏ကဲယဟန်တွေကိုဟောတာဆိုတော့ယဟန်တို့အတွက်ဥစားပေးပြီးတော့ခေါင်းကြီးတို့ပြောမယ်ပေါ့ရှင်နေယန်းတွေအတွက်အကောအထာယသည်တိလတိလရှိတဲ့ပုဂ္ဂိုလ်သည်အသက်ရှင်နေထိုင်ခြင်းကာလမှလည်းပဲကိုချမ်းသာစိတ်ချမ်းသာရှိတယ်ပေါ်ပြီးတော့တိလာထင်ရှားတာဘုန်းကြီးတို့ဘဝကူးပြောင်းတဲ့အချိန်ကတေခါနီးအချိန်ကကြာလို့ရှိရင်တိလာရှိတဲ့ယဟန်နဲ့တိလာမရှိတဲ့ယဟန်သိက်กว่าချားတယ်တိလာရှိတဲ့ယဟန်သည်ဒီမရဏကာလကိုဖြတ်သန်းတဲ့အချိန်ခါမှာအေးအေးချမ်းချမ်းနဲ့ပိန်ပိန်မွေ့မွေ့ရှိတယ်နော်တိလာမရှိတဲ့ယဟန်ကတိရဲ့အချိန်ခါမရဏကာလမှာတေခါနီးအချိန်ခါမှာစိုးရင်ပူပန်ကြောက်လန့်ပြီးတော့တေဆုံးကြွယ်လွန်ရလူလည်းပဲဒီတိုင်းပါပဲခေါင်းကြီးတို့တီလရှိတဲ့သူနဲ့တီလမရှိတဲ့သူနေစဉ်ကာလမှာမတူညီသလိုပဲတေစဉ်ကာလမှာတူလားအနည်းဆုံးတီလသည်ဘာသဘောရှိတော့ဆိုလို့ရှင်စိတ်ကိုဖြူစင်စေတယ်ကြည်လင်စေတယ်ဆိုတဲ့သဘောတော့မရှိဘူးလားစိတ်ဖြူစင်တဲ့သူနဲ့မဖြူစင်တဲ့သူနေပုံနေနည်းတူလားတိဗုံတိနီရောတူမလားဘာအကူအမှာတော့တီလကိုအကူခိုင်းတော့အပြင်ကမိဘတို့ရှင်မျိုးသားချင်းတို့ညီကောင်မောင်နှမတို့ပစ္စည်းဥစ္စာတို့ယာဓုကုံသိမ့်တို့ဆိုတာမြဲလားမမြဲဘူးလားအကူလို့ရလားအကူလို့မရဘူးတော့ကို့စိတ်တိုင်းညာဖြစ်ခြင်းမှာဖြစ်မယ်ကို့အလိုရှိတဲ့အချိန်ခါမှာဖြစ်ခြင်းမှာဖြစ်မယ်ပြည့်စုံခြင်းမှာပြည့်စုံကို့စောင့်ထိန်တဲ့တီလကအမြဲတမ်းကိုယ်မှရှိသည်ကိုကိုချင်းတရားကိုကိုအသိဆုံးပဲကိုအချင်းကောင်းတယ်မကောင်းဘူးတီလိုက်ရှိတယ်မရှိဘူးဆိုတာကဲသူများတက်စားလို့ရှိရင်ကိုကိုယ်တိုင်ကပိုမသိဘူးလားကဲကိုကိုယ်တိုင်ပိုသိနေတယ်ရိုးသားပြောင်းမတ်တဲ့သူအချင်းစာရိတ္တကောင်းမွန်တဲ့သူတီလိုက်စင်ကြဲတဲ့သူသည်အသက်ရှင်နေတိုင်းချင်းကာလမှလည်းစိတ်ချမ်းသာကိုချမ်းသာနဲ့နေရသည်နောက်ဆုံးချိန်ခါတီဆုံးကဏ္ဍဤချိန်ခါမှလည်းစိတ်ချမ်းသာကိုချမ်းသာနဲ့သ ေဆုံးကွယ်လွန်ရသည်ဘာရီစောက်ထင်းနေသည်လေတိလိုက်ရှိတဲ့ဉာဏ်တပတ်ဖြစ်ဖို့ဘာထင်းတို့ဝီနီသိက္ခာပုဒ်တွေကိုထိမ့်သိမ့်တယ်ဘာဝထိမ့်သိမ့်ကဲအခုဝီနီဘာတရားဆိုပြီးတော့ဘုန်းကြီးတို့သံမွေးတွေပါရီနဲ့ဖြည့်ကျက်မှတ်ခိုင်းဒီပါတိမောက္ခသံဝရတိလလုံကြုံဖို့ဘိက္ခုပါတိမောဘိက္ခုနီပါတိမောဆိုပြီးတော့နှစ်မျိုးရှိဘိက္ခုပါတိမောဆိုတာကယဟန်သံဃာတော်ကြီးစောက်ထိန်တဲ့တိလဘိက္ခုနီပါတိမောဆိုတာဒီအမျိုးသမီးယန်းတော်ကြီးပေါ့ထေရဝါဒဗုဒ္ဓဘာသာမှာတော့ဘုန်းကြီးတို့အမျိုးသားယန်းတွေရရှိတော့အမျိုးသမီးယန်းကိုတိတ်လက်မခံတော့ဘူးပေါ့ဆက်ပြတ်သွားပြီဆိုပြီးတော့မရှိတော့ဒါပေမဲ့သူတို့ကျင့်ရမယ်ထိမ့်သိမ့်ရမယ်စောင့်စည်းရမယ်တိလတွေကတင်းတင်းချာချာကိုပြန်ပြီးယန်းတော်တို့အတွက်129သွေသောသိက္ခာပုဒ်တွေကိုဖော်ပြတဲ့ဝိနည်းသိက္ခာပုဒ်ဒီဝိနည်းသိက္ခာပုဒ်တွေကိုလုံကျုံစွာစောင့်သိမ်းပါတဲ့အနုမတ္တေတုဝိစီတုဘညာတ္တပါဝီအဲ့ဒီအသုံးနှုန်းကဘုန်းကြီးတို့ခဏခဏမြတ်စွာဘုရားသုံးတဲ့သကလုံးလိုပဲပြောရအနုမတ္တေတုဝိစီတုဘညာတ္တပါဝီအနုမြူပမာသီငယ်လှစွာသောအပြစ်တို့၌လေအလုံးတရားကြောင်းမဲ့ဖွယ်ကောင်းလာပါဤဟု၍ရှုမြင်လေရှိတယ်နုမတ္တိတုဝိစီတုဆိုတာအပြစ်လေးကသေးသေးလေးပဲနည်းနည်းလေးပဲအနည်းငယ်သောအပြစ်ကိုပင်ဘလို့ရှုတော့ဆိုလို့ရှိရင်ကြောက်စရာကောင်းတဲ့တကယ့်ဘေးကြီးပါလားကြောက်စရာကောင်းလာပါလားလို့ကြောက်မဲ့ဖွယ်ရပါလားလို့ရှုမြင်တာကိုအနုမတ္တိတုဝိစီတုနုမတ္တိတုဆိုတာအနုမြူပမာသိငယ်လာတဲ့ဝိစီတုအပြစ်တို့မှာဘယတတဝီကြောက်မဲ့ဖွယ်ရာကူ၍ရှုမြင်လေရှိတယ်အပြစ်ဆိုလို့ရှိရင်အမတန်သိငယ်တဲ့အပြစ်ကိုတောင်မှကြောက်စရာလို့ရှုမြင်တယ်ပေါ့ဟာဒါလေးကအသေးဖွဲလေးပါဒါလေးကအရေးမကြီးပါဘူးဆိုပြီးတော့เนาะအဲ့လိုပေါ့ပေါ့တန်တန်သဘောမထားအပြစ်ဆိုလို့ရှိရင်အသေးငယ်ဆုံးသောအပြစ်ကိုပင်ကြောက်စရာလို့မြင်နေအသေးငယ်တဲ့အပြစ်ကိုပင်ဘယ်လိုမြင်တော့တိလလုံးကြီးအဲ့လိုထိရတယ်ဟာဒါလေးကတော့ကိစ္စမရှိပါဘူးเนาะဒီသိက္ခာဘောကတော့ပြည့်သိက္ခာအရေးမကြီးပါဘူးဆိုတာမျိုးရှိလားမရှိဘူးနော်ယောဂီတွေဆိုလို့ရှိရင်လည်း၅ပါးသီလ၈ပါးသီလပေါ့ထိန်းအဲ၈ပါးသီလထိန်းရင်လည်းအမတော်တဆစားမိသွားတာအပြည့်မရှိပါဘူးစားနေရင်လည်း၁၂နိုင်ကျော်သွားကိစ္စမရှိပါဘူးဆိုပါတော့အဲကိစ္စရှိလားမရှိဘူးလားတကယ်ကဘုရားရှင်ဟောတာက၁၂နိုင်ကိုမွတ်တဲ့ချိန်လို့သတ်မှတ်တယ်ဝိကာလဆိုတာမွတ်တဲ့ချိန်ကျော်လွန်သွားရင်ဝိကာလပဲ။စားနေရင်လည်းဖြစ်ဖြစ်၊တောင်းနေရင်လည်းဖြစ်ဖြစ်၊ဘာပဲဖြစ်ဖြစ်ပေါ့။နော်။ကမစားကြရလို့ဖြစ်ဖြစ်တခါတလေခရီးသွားရင်လည်းအချိန်လွန်မှစားမယ့်နေရာကိုရောက်တယ်။ဒါမစားသေးလို့ဆိုပြီးတော့စားလို့ရလား။နော်ဘလို့အယူဆတယ်လည်းမသိတခါလေကြလို့ရှိရင်ပြို့တခါတကမတွေကဘုန်းကြီးတို့တော့လက်ဖြားခါဖို့ကောင်း။သူကစားနေရင်လည်းအချိန်လွန်သွားရင်ဆက်စားလို့ရတယ်။သူဘယ်ဖျားသူဟောခဲ့လဲတော့မသိဘာကြီးလို့မြတ်စွာဘုရားတော့အဲ့လိုမဟောဘူးနော်အကိလနာဆိုလို့ရှိရင်စားလို့ရတယ်သူတို့ကသူတို့ပဲအဲ့ဒါလိုက်ပြီးတော့ဖော့နေကြလျှော့နေကြအနုမတ္တိတုဝိစီတုဘယတ္တဝိအသေးဖွဲလေးမှတောင်မှကြောက်စရာလို့မြင်ရမယ်အသေးဖွဲလေးကိုတော့ဘယ်လိုမြင်ရနော်အကောအထာဖြစ်လောက်တဲ့သီလတကယ်ကိုအားကိုးအားထားရမယ့်သီလသည်စင်ကြယ်လေးလေးကောင်းလေးလေးပေါ့ကဲသိက္ခာဘုဒ္ဓဝိနည်းစည်းကမ်းတွေဘုန်းကြီးတို့လုံခြုံလေးကောင်းလေးပေါ့ထိမ့်နိုင်လေးကောင်းလေးပေါ့အခုဒီမှာယောဂီတွေဆိုလို့ရှိရင်လည်းဘုန်းကြီးတို့ဒါစိတ်ဓာတ်ရဲ့စည်းမျဉ်းတွေစည်းကမ်းတွေသတ်မှတ်ထားတယ်စည်းကမ်းဆိုတာကချိုးဖောက်အောင်မလားထိမ့်ရမှာသီလဆိုတာဒါပဲသီလဆိုတာချိုးဖောက်အောင်မလားထိမ့်ရမှာသိသိရမှာမလုပ်ခြင်းလဲလောရမှာမလိုက်နာခြင်းလဲလိုက်နာမှာပဲမကြည့်ခြင်းလဲကြည့်ရမှာပဲဟာဒီချိန်ဘာဖြစ်လို့ဒီချိန်ကဘယ်လိုဖြစ်လို့ အဲ့ဒါလို့ရေးတာကကိစ္စမရှိပါဘူးလို့ဘာလို့မရတိတိကျကျကိုလိုက်နာကျင့်သုံးဖို့သတ်မှတ်ထားတယ်ဝိနည်းဆိုတာဒီစီကံမယ်ဝိနည်းဆိုတာဘာယံတန်ခါးဒီစောက်ထင်းတဲ့စီကံဆိုတာဝိနည်းအဲ့ဒါကြောင့်ဘုန်းကြီးတို့ဆရာတော်ကြီးဖြစ်တော်ကတောင်းဆုံးမှာပါသာသနာ့ကျေတော့ဘုန်းကြီးတို့ဆန္ဒဘုန်းကြီးဖြစ်တဲ့အချိန်မှာဆရာတော်အကြံပြုဆရာတော်လို့ကြောင်းလိုက်စီမင်းနေစီကံနေဆွဲရအောင်လို့တိတိကျကျလေးဒီဒီသက်သက်ကြီးပြည့်စုံစုံရေးအောင်ဆိုတော့ဆရာတော်ကရေးစရာမလိုပါဘူးခွာတဲ့ဝီနီးရှိနေသားပဲဘုရားပေးတဲ့ဝီနီးတိတ်ခါဖို့ဒီရှိပြီးသားပဲဟုတ်တော့လေဟုတ်တယ်ပေါ့နော်ဝီနီးတိတ်ခါဘုဒ္ဓသည်လိုက်နာကျင့်သုံးရမယ်ဆိုတော့ဘုန်းကြီးတို့အဲ့ဒီအချက်တိုင်းကိုအတိအကျလိုက်နာကျင့်သုံးရင်တိချာထပ်ပြီးတော့စီကံနေစီမင်းနေလိုသေးလားမလိုတော့ဟုတ်ပြီလားကျောဂီဆိုလို့ရှိရင်လည်းပဲရိတ်တရရဲ့စီကံရှိတဲ့စစ်ပါသီလစောက်ထင်းကြီးတဲ့ယောဂီဆိုတော့စစ်ပါသီလထင်းသိမ်းရမှလေရှိတယ်ဆိုလို့ရှိရင်ထပ်ပြီးတော့စီကံထုတ်เสียလိုသေးလားမလိုဘူးတာပြောတယ်သူကတစ်မျိုးပြီးတစ်မျိုးဖောက်ဖို့တော့စဉ်းစားနော်ဟိုလိုပြောရင်ဒီလိုလုပ်ဒီလိုပြောရင်ဟိုလိုလုပ်နေတချို့ယောဂီကရှိသေးအဲ့ဒါဘုန်းကြီးကမပြောတာလို့တော့ပြောတာလို့နဲ့သူတို့ပဲမှတ်မိတယ်အဲ့ဘုန်းကြီးကစုံအောင်တော့ပြောတာပဲတခါလေကြလို့ရှိရင်တော့ကြံရင်လည်းကြံမှာပေါ့နော်မြဲတမ်းတော့ဒါကြီးပဲထပ်ထပ်ပြောနေလို့ရလားမရဘူးပြောပြီးသားစလာလေးကဘုန်းကြီးတို့ဖောင်ပြည့်တွေကဒိတာရဲ့စီကံနေဖတ်ခိုင်းပြီးသားတိအောင်လေ့လာထားနောက်တစ်ခါယောဂီဖြစ်လာပြီဆိုလို့ရှိရင်ကိုထိတ်သိမ့်ရမယ်တိလအသေးဖွဲလေးပါဒါလေးကအကြီးမကြီးပါဘူးဆိုတာကိုရှိကိုမရှိဘူးတဲ့အနုမတေသူဝိစေသူဘယတ္တပါဝီသမထာယသိက္ခတိသိက္ခာပရိသုသိက္ခာပရိသုဘုရားရှင်ပြညတ်တော်မူတဲ့သိက္ခာပုဒ်တို့၌သမထာယကောင်းစွာဆောက်တည်၍သိက္ခတိခြင်း၏ဘုရားရှင်ပြညတ်တာမှန်သမျှမြတ်စွာဘုရားရှင်ပြညတ်တဲ့သိက္ခာပုဒ်မှန်သမျှကိုကောင်းစွာဆောက်တည်ခြင်းသုံးနေကောင်းစွာကျင့်နေပေါ့ဘယ်လိုကျင့်တော့ကဲလုံးကြုံအောင်ကိုပจุပေါအောင်ကိုမပြောက်ပြန်းအောင်ကိုကျိုးကျိုးဆန်းဆန်းနဲ့ကျင့်တာကိုကောင်းစွာကျင့်တယ်လို့ခေါ်တယ်။အရဟံတို့တွေ့ကတော့ဘုန်းကြီးတို့အကျေတဝင့်သိကျင်တယ်ဆိုလို့ရှိရင်ဝိနည်းသိက္ခာပုဒ်ဒီလေ့လာရုံပဲပေါ့။ကဲအဲ့ဒီဝိနည်းသိက္ခာပုဒ်ဒီလုံးကြုံအောင်စောင့်သိနိုင်ခြင်းသည်မိမိရဲ့အာကိုအာထာရာတခြားမကျင့်ရင်နေတခြားဘာမှမသိရင်နေတဲ့ဒီဝိနည်းသက္ခာဘုတ်ကိုလုံးကျုံအောင်ထိမ့်နိုင်ရင်ပဲထိုယဟန်တော်အတွက်အပေပေးသည်ကြောက်เสียမလိုတော့ဘယ်တော့ခွင့်ရေးပေးတာလဲဆိုတော့မြတ်စွာဘုရားရှင်ကိုယ်တော်ကြည်ယဟန်တော်ဒီကိုနော်တခြားဘာမှမလုပ်ချင်နေတဲ့ဝိနည်းသက္ခာဘုတ်တွေကိုလုံးကျုံအောင်စောင့်ထိမ့်မယ်ဆိုရင်ဝိနည်းလေးစားပြီးတော့ချင့်မယ်ဆိုရင်အပေပေးကလွတ်တယ်ဘယ်ပြရလွတ်တော့နော်တခြားဘာလုပ်ငန်းမှမလုပ်ရင်လေဘာလုပ်ဖို့တော့လို့တော့ဝီနီစောင့်စည်းဖို့ထိမ့်သိမ့်ဖို့တော့မလိုဘူးလားကဲအဲ့တော့လူတယောက်နေနဲ့ကြည့်လို့ရှိရင်လည်းပဲတခြားကုသိုလ်တွေမရှိရင်လေသီလရှိုံနဲ့အပေပေးကလွတ်တယ်ဟိုင်းနပရိသတ်အပေပေးကလွတ်ခြင်းလို့ရှိရင်ဘာရှိရတစ်သက်လုံးဘာမှမကျိုးမပေါက်မပြောက်မကြောက်ငါးဘသီလပဲမြင်အောင်ထိန်လုံအောင်ထိန်အပေကြမှာကြောက်เสียလို့ရေးတာအာကိုရတော့ဘာရှိနေတော့သီလရှိသူကကိုယ့်ရဲ့သီလကိုအာကိုရလို့မှတ်ယူနိုင်နေသီလလုံးကျုံနေသူသည်ကိုယ်တွေ့အာကိုเสียသီလရှိတယ်ဒီတေကဏီချိန်ခါမရဏသာနာကာလသိခင်ရှားတဲ့အဲ့ခါမှာသီလမရှိတဲ့သူအကျင့်စရိုက်တာမကောင်းတဲ့သူတွေရိုးတန်ဖြောင်းမှန်းမှုမရှိတဲ့သူတွေတရားမှာကိုမဖြစ်နေတော့ဖြောက်တယ်စင်ကြယ်ဖြူစင်တဲ့သီလရှိတဲ့သူတွေကတရားမှာကိုကြောက်သေးလားသူတို့အာကိုရရှိတဲ့ဒီသီလကိုအာကိုနေသီလနဲ့သေလို့ရှိရင်ဘယ်နည်းနဲ့မှဘယ်ဒုက္ခတိမကြပါဘူးလို့တိတိကျကျသေသေးချာချာသိနားလေထားတဲ့အတွက်သူ့မှာကြောက်เสียလို့သေးလားကြောက်เสียဘာမှမရှိဘူးတဲ့အာကိုเสียတီလာ နောက်တစ်ချက်ဘုန်းကြီးတို့ဘာရင်းများအကုဇရာရှိသေးလဲလို့ဆိုရင်ဒုတိယအချက်နေနဲ့ဒုတိယအကုရာကိုမြတ်စွာဘုရားဘာခေါ်လဲဆိုတော့ဘဟုတုတာတဲ့ဒုတိယအကုရာသည်ဘဟုတုတာဒုတိယနာထတရားသည်ဘဟုတုတာရှိခြင်းဘုနာသပရံဘိခွေဘိခုဘဟုတုတောဟောတိတုတတရောတုတတန်နိစယောယံတို့ယဟံဒီအကြအမြင်ဘဟုတုတမြတ်ပြားဤကြာမြင်ဘုသူတကိုဆောင်းကားနိုင်၏ဘုသူတရှိတဲ့ဘုသူတကိုဆောင်းကားနိုင်တဲ့တုတတန်နိစယောအကြာမြင်ဘုသူတကိုစီဘူး၏ကဲဘာရှာတော့ပါဠိလာတော့လို့ဆိုလို့ရှိရင်ဘဟုတုတာဆိုတာဒီနေရာမှာပါဟုပြောတော့များတော့အကြအမြင်ရန်တော်များတဲ့ဘဟုတုတာကမများပါဘူးနှစ်မျိုးပဲရှိပရိယတ္တိပฏิဝေဒပရိယတ္တိနဲ့ပฏิဝေဒပရိယတ္တိဘဟုတုတာပฏิဝေဒဘဟုတုတာပฏิပတ္တိဘဟုတုတ္တလို့မပြောတော့ပရိယတ္တိနဲ့ပฏิဝေဒပရိယတ္တိဆိုတာကသင်ဖို့ကျင့်ဖို့အတွက်ကိုသင်စရာတွေကိုလိလသင်ယူနေတာသည်ပရိယတ္တိတော့ကျင့်နေတာကဘာလို့ပฏิပတ္တိကျင့်ပြီးလို့ရလာတဲ့မဉ္ဇဏ်ဖွဉ္ဇဏ်ကပฏิဝေဒကျင့်နေစေခါမှာဘုန်းကြီးတို့ပြိဿရဲ့ခန္ဓာကပရိယတ္တိပြည့်စုံအောင်သင်ယူထားပြီးသားပုဂ္ဂိုလ်ကကျင့်နေစေမှာကျင့်ဖို့ပဲရှိသူတဲ့တခြားထပ်ပြီးတော့လေ့လာကြမလို့တော့ဘူးပရိယတ္တိပြည့်စုံလို့ရှိရင်မလုပ်ဖို့ပဲရှိတော့ကျင့်ဖို့ပဲရှိပရိယတ္တိဘဟုတုတနဲ့ပฏิဝေဒဘုတုတဆရာမှန်တော့ဘုတုတဘယ်နှမျိုးတော့တစ်ကဘာလို့ပရိယတ္တိဘုသူတ္တနှစ်ကပฏิဝေဒဘုသူတ္တသင်စရာကျင့်စရာလုံးနှမျိုးရှိရမှာတဲ့ကျင့်ကြံအာထုပ်ဖို့ပင်ယူနေခြင်းသည်ပရိယတ္တိကဲကုသသင်္ဆာချအရှင်မြတ်တည်သင်နေတယ်ဆိုတာဒီဘာသင်တော့ပရိယတ္တိသင်နေတာဘာလို့ဖို့လဲလို့ပြောရင်ဘာလို့ဖို့ကျင့်ဖို့ပဲသင်စရာရှိတာတွေသင်ပြီးပြီဆိုလို့ရှိရင်မလုပ်ရမှာခုယောဂီပုဂ္ဂိုလ်တွေကတရားနာတယ်ပေါ့တရားနာတယ်ဆိုတာပရိယတ္တိပဲတရားနာတယ်ဆိုတာသင်ပြီးနေတာပဲဒါဘုန်းကြီးတို့ယန္တန်ဃာတွေကိုသင်ပြီးလို့ရှိရင်တော့စာချတယ်ခေါ်တာပေါ့တရားဒဂမတွေကိုသင်ပြီးတဲ့ခါကျတော့ဘာခေါ်တော့တရားဟောတယ်လို့ခေါ်တာပေါ့ဘာမှသိမထူးပါဘူးနော်ကဗျာဟောခဲ့တဲ့တုတ်တန်တွေရှိတယ်ဒီတုတ်တန်တွေကိုထပ်ဖွင့်ပြတဲ့သက္ကရာတွေရှိတယ်သက္ကရာတွေကိုအကျေချဲ့တဲ့တီကာတွေရှိတယ်။ဒါကိုယ်ပိုင်ဉာဏ်နဲ့စဉ်းစားမဲ့ပိုင်ခန်းတွေလည်းရှိမယ်ပေါ့။အဲ့ဒါတွေကိုဘုန်းကြီးတို့ကယဟန်တော်တွေကိုသင်ပေးတဲ့အချိန်ကျတော့အစာချပေးတယ်လို့သူတို့သုံးကြတာပဲ။ဒီတက္ကရာကမကြီးကျတော့စာချတယ်လို့မဟုတ်တော့မဟုတ်တယ်လို့ခေါ်တယ်။မစားသင်နေတဲ့ဆိုတာဒီပရိယတ္တိသင်ယူနေတာတရားနာနေတယ်ဆိုတာလည်းပဲဘာလို့သိညူနေတာပရိယတ္တိသိညူနေတာဘဟုတုတ္တရှားနေကြယောဂီတွေပါရှားတာကဲတနေ့တနေ့မှာပရိယတ္တိဘဟုတုတ္တရှားဖွေတဲ့အချိန်နောက်နှစ်ချိန်အနည်းဆုံးမရှိဘူးလားဒီနေ့ကိမဲ့တစ်ချိန်ခွင်တို့ခေါ်ပြီးသားတွေပြန်ပြီးတော့ဖွင့်ပေးတယ်ညပိုင်းမှာတစ်ခါထပ်ဟောပြီးဒီကိမိုင်းခေါ်ပြီးသားဆိုတာဒီတရားတွေကဘုန်းကြီးတို့ထပ်ထပ်ခေါ်လေဒါပဲပြန်ဟောနေရမယ်ဆိုတော့သေသေးချာချာမှန်ဖန်းသားပြီးတော့ဘုန်းကြီးကထပ်မဟောကျင်တော့လို့ညပိုင်းခေါ်တာအစ်စ်အစ်စ်ခေါ်ပြီးနောက်ခဏဖွင့်ပြတဲ့ခွေတွေနားတဲ့ခွေတွေထဲမှာမပါသေးတဲ့တရားတွေပေါ့ပါသေးတဲ့တရားဆိုတော့တရားတွေကအပုတ်300လောက်ခေါ်ပြီးပြီဆိုတော့ခုနောက်ပိုင်းကျတော့ရှားတာတော်တော်ရှားလာမြတ်စွာဘုရားဟောတဲ့တရားတွေအကုန်လုံးဘုရားဟောတဲ့အတိုင်းဟောပြလို့ရှိရင်တယောက်မှနားဖို့မလွယ်တော့ဘာဖြစ်လို့လဲဆိုလို့ရှိရင်သ ချို့တရားတွေကလက်လက်မမိဘူး။နာယူဖို့တချို့တရားတွေကြတော့လေပဲထပ်နေတာတွေရှိတယ်။ထပ်ကထပ်ကနေမှအနိစ္စဒုက္ခအနတ္တတို့ခန္ဓာတို့အာယတနာတို့ဓာတ်တို့သစ္စာတို့ဒါတွေကိုဘုရားရှင်ကိုယ်တော်မြတ်ကြီးကအကျဉ်းပဲခေါ်လာအကျဉ်းကြီးခေါ်လာ။ဒီပိဋကသုံးပုံမှာလေ့လာကြည့်ဘုရားခေါ်တဲ့တရားတွေစီပုဂ္ဂိုလ်တဦးစီတဦးစီတယောက်စီတယောက်စီကိုခေါ်ခဲ့တဲ့တရားဒေသနာတွေကိုပြန်ပြီးတော့စုစည်းထားပြန်ပြီးတော့စုပေါင်းထားဘယ်နေရာမှာဘုသူ့ကိုဟောတယ်ဘယ်နေရာမှာဘုသူ့ကိုဟောတယ်ပေါ့ကခေါ်လိုက်တဲ့အခါမှာဟောစီဟာများများဆန်းဆန်းရှိသလားလို့ကြည့်ပေါ့တကယ်အလုံးလုံးလာပြီဆိုတဲ့အချိန်ခါမှာတကယ်သိရမှာဘုန်းကြီးတို့နောက်ဆုံးပါပဲရှိတော့သစ္စာ၄ပါးဘုရားဘာသာမှာတကယ်တမ်းသိသွားမှသည်သစ္စာ၄ပါးချုပ်ပဲအဲ့ဒီသစ္စာ၄ပါးကိုသိမြင်ဖို့အတွက်လောကမဲ့လောကခန္ဓာကိုလိလာခြင်းပဲ။ဘာလို့လိလာ။အဲ့ခန္ဓာကိုလိလာဆိုတော့ခန္ဓာကိုအခြင်းအဖြစ်ယုံနံလို့လည်းခေါ်တဲ့အခါခေါ်တယ်ခန္ဓာ၅ပါးလို့ခေါ်တဲ့အခါခေါ်တယ်။အာယတနာ၁၂ပါးလို့ခေါ်တယ်ဓာတ်၁၈ပါးလို့ခေါ်တယ်။ဒါဓာတ်ဘုန်းကြီးတို့ထက်ခါထက်ခါမြတ်စွာဘုရားဟောနေတော့တရားဟောလို့ဆိုတာဘုန်းကြီးတို့တတုတ်ချင်းတာဟောမယ်ဆိုလို့ရှိရင်ဘုန်းကြီးကလည်းတရားထားလိုက်တာဆိုပြီးတော့ယောဂီတွေကပြောမှာနော်ထပ်နေပြီလို့ပြောရင်ပြောမှာတို့ရပါအဲ့ဒါလေးပါဖေရတာနဲ့အခေါ်ပိတာတရားတွေဖေရတာနဲ့ဆိုတော့အစ်စ်အစ်ကတော်တော်ကြီးကြိုးစားပြီးတော့အားထုတ်ပြီးတော့မှဟောလို့ရတယ်ဒီသုတ်တန်ဆိုလို့ရှိရင်လည်းပဲဒီသဏ္ဍာန်သုတ်တန်ဘုန်းကြီးအကျဉ်းပြင်းတော့ဟောဖို့ပါလိမ့်ဟောတစ်ချက်ပြေတစ်ချက်ပေါ့အကြောင်းတိုက်ဆိုင်တဲ့အချိန်ခါမှာပြောဘူးတာကြည့်လိုက်ဒါပေမဲ့ပြည့်စုံအောင်တိတိကျကျတော့တခါမှမဟုတ်ရသေးဘူး။နှစ်ရက်လောက်တော့ဟောမဲလို့ခေါင်းကြီးစဉ်းစားတယ်။အာကိုစရာအာကိုမိကိုစရာတရားဆယ်ချက်ပေါ့။ဘယ်နှချက်။ကဲအဲ့ဒီဆယ်ချက်ကိုတိတိကျကျအမှတ်မိသွားလို့ရှိရင်မဆိုးလို့ပြောရမှာ။ကိုအာကိုရမဲ့တရားဘာလေးလို့သိသွားဖို့ပေါ့။တစ်ကဘာအာကိုနှစ်ကပါအာကိုကဘဟုတုတ္တဘယ်နှမျိုးတော့ကဲဘဟုတုတ္တအာကိုရမယ်ဆိုတော့အာလုံးကိုမသိသေးတာလေအကုန်လျှောက်လိလာနေတော့ဟိုကလည်းမသိသေးဘူးဒီကလည်းမသိသေးဘူးပေါ့ဒီလိုလိလာလို့မဖြစ်ဘူးလို့ခေါင်းကြီးတို့လူရင်းကိုပြောခြင်းလို့နှမျိုးပြောလိုက်တယ်ပရိယတိဘဟုတုတ္တနဲ့ပฏิဝေဒဘဟုတုတ္တဘယ်နှမျိုးနော်တရားရှင်ဟောကြားတော်မူတဲ့တရားသမားတွေဆရာသမားထံမှာနှုတ်တက်ရအောင်သင်ယူပြီးတော့အာဂုံဆောင်နိုင်တဲ့အထိကိုသင်ယူပြီးတဲ့အချိန်ခါမှာအဲ့လိုသင်လာတဲ့သင်ခြင်းကြောင့်ရလာတဲ့အသိဉာဏ်မျိုးကိုပရိယတ္တိဘုသူတ္တလို့ခေါ်တယ်ခုကိုယ်ရင်နေဦးစင်းနေစာသင်တယ်လို့ပေါ့ဆရာဘုန်းကြီးကချပြီးကိုယ်ရင်ဦးစင်းနေကဇောက်တင်နဲ့ရည်တွေမှတ်တယ်ကြက်တယ်ပေါ့ဖိုင်နာဟောပြီးတဲ့ယောဂီတွေကလိုက်လာမှတ်သားပြီးတော့နာယူတယ်ပေါ့အဲ့လိုလေးလာသင်ယူလိုက်တဲ့အချိန်ခါမှာဘာရလာသလဲလို့ဆိုတော့အသိဉာဏ်ရလာတယ်ဘာရလာကဲအဲ့ဒီအသိဉာဏ်ဒီပရိယတ္တိဘဝတုတ္တဘာဘဝတုတ္တကဲအခုသိနေကြတာပဲအနိစ္စဆိုတာဘာတော့မမြဲဘူးဒုက္ခဆိုတာအနတ္တဆိုတာသုံးမြဟာဒုက္ခသစ္စာဆိုတာဘာတော့ဆင်းရဲခြင်းအမှန်တရားသမုဒိယသစ္စာဆိုတာဆင်းရဲပြစ်ကြောင်းအမှန်တရားနိရောဓသစ္စာဆိုတာဆင်းရဲချုပ်ရာအမှန်တရားမဂ္ဂသစ္စာဆိုတာဆင်းရဲချုပ်ကြောင်းအမှန်တရားခဲ့ယောဂီတွေဘုဒ္ဓတာမရှိဘူးလားအဲ့ဒီဘုဒ္ဓတာကိုဘာခေါ်တော့ပရိယတ္တိဘုဒ္ဓတာဘဘုဒ္ဓတ။နော်ဒီပရိယတ်ဒီဘုဒ္ဓတ်စီဘာအတွက်လေးလာသင်ယူမှတ်သားရလဲပေါ့။ဘဘုဒ္ဓဟောဒီသုတ္တတရောသုတ္တတဏိစယောသုတ္တတရောတဲ့ဒီသုတ္တကိုဘုဒ္ဓတ်၏ကိုဆောင်းထားတယ်။သင်ပြီးတဲ့ခါမှာဘာလုပ်ထား။ဆောင်းထားတယ်သုတ္တတဏိစယောကြာမြင့်ဘုဒ္ဓတ်၏ကိုဖြီးဘူးတယ်။ရှိဘူးတယ်ဆိုတာထပ်ပြီးတော့ရတယ် မရသေးတာကိုရအောင်ကြက်မှတ်တယ်ပြီးတဲ့အခါမှာမပြောက်ပြက်အောင်ထိမ့်သိမ့်ထားတယ်အဲ့ဒါကကိုယ်စီရောက်နေပြီပေါ့ကိုယ်စီမရောက်သေးတဲ့ဟာတွေအစ်စ်အစ်စ်ကိုလည်းပဲထပ်မံစီးဖို့ရှာဖွေတယ်ဆိုတော့အဲ့လိုဆိုတော့ဘုန်းကြီးတို့တရားနာတွေဆက်တင်နေဆိုတာကိုယ်တင်နာပြီးတာနဲ့ကျင့်တတ်နေလို့ရလားအစ်စ်အစ်စ်ဘာလို့อ่ะထပ်နာအောင်ပါကိုဒီနာကြားမှုတဲ့တရားမရသေးဘူးဆိုရင်ထပ်ခါထပ်ခါနာယူอ่ะထပ်ခါထပ်ခါနာယူတဲ့အခါကျတော့စိတ်ထဲနှလုံးသားထဲရောက်သွားတယ်ပေါ့စိတ်ထဲနှလုံးသားထဲရောက်သွားတဲ့အခါကျလို့ရှိရင်ဘယ်ချိန်မေးမေးမမေးတော့အဲ့ဒါကိုဘာလုပ်တယ်လို့ခေါ်ဆောင်းထားတယ်လို့ခေါ်တယ်ဘာလုပ်တာကဲအာဂုံဆောင်းနေဆိုတာမရှိဘူးလားအာဂုံဆောင်းနေဆိုတာဆရာပြင်ပေးလိုက်တဲ့စာကိုလိုက်ကျက်မှတ်ပြီးတော့အဲ့ဒီတိုင်းတစ်ထပ်သေးရအောင်ဘယ်ချိန်မေးမေးရအောင်ဆောင်းထားလားဆောင်းပြီးတဲ့အခါဆောင်းထားတာရှိထားတာနေတယ်မလုံလောက်သေးဘူးထပ်မှန်ပြီးတော့ဖြစ်ရသည်ထပ်ပြီးတော့ဖြီးဖို့ရှာဖွေရသည်အဲ့လိုနည်းတွေနဲ့စူဆောင်းရရှိလာတဲ့ဘုသုဒ္ဓတွေသည်ပရိယတ်တိဘုသုဒ္ဓပါအဲ့ဒီပရိယတ်တိဘုသုဒ္ဓကိုဘာအတွက်ရှာတယ်လို့မှတ်မယ်ကျင့်ဖို့ရှာတယ်ဘာလို့ဖို့တော့ကတရားနာတာဘာလို့ဖို့နားထောင်ကောင်းလို့နေနားမှလာကြည့်ရမှာကနာပြီးတော့မေးလိုက်ရမှလာကြည့်ရမှာကြည့်ရမှာအဲ့ဒီအတိုင်းဖရဘလို့ဟောလဲပေါ့ဟောတဲ့အတိုင်းကိုလိုက်ပြီးတော့ကြည့်ကြည့်ရတယ်အခုမကြည့်မှုသေးတာရှိရင်လိုက်ကြည့်ကြည့်ရတယ်မသိသေးတာရှိရင်လိုက်ပြီးတော့ကြည့်ကြည့်ရတယ်ဒါပฏิပฏิအဲ့လိုကြည့်ကြအားထုတ်လို့ညလာတဲ့အသိဉာဏ်ကပฏิဝေဒာသိညာဘာခေါ်တော့အဲ့ဒီပရိယတ်တိဘုသုဒ္ဓနဲ့ပฏิဝေဒဘုသုဒ္ဓဒီလည်းပဲကိုယ့်အတွက်ဘာဖြစ်မယ်တဲ့အာကိုရာကိုယ့်အတွက်ဘာတော့ပฏิဝေဒဆိုတာအသီးပွင့်ဖြစ်သွားပြီနော်ပฏิပတ္တိဆိုတာကကျင့်နေတော့မရှိသေးဘူးရှင်းနေတော့မရှိသေးတဲ့အပင်ဆိုင်နေတာပဲရှိသေးတယ်ဘုန်းကြီးတို့အတိမစားသေးဘူးယောဂီတရားကျင့်နေတာသိခံကြနေပြီမထင်နဲ့အခုဘာလို့တော့ရှိသေးပင်ဆိုင်တော့မရှိသေးအတိပွင့်ရပြီလားဘယ်ချိန်မှရပฏิဝေဒမဲ့ညံဖုန်ညံကိုရမှအဲ့ဒီမဲ့ညံဖုန်ညံနဲ့ပတ်သက်တဲ့ဘုသူတ္တတွေကိုမှပြည့်စုံပြီညံနဲ့မြင်လာပြီဆိုမှပေါ့နော်ဥမာပရိယတ်တရားသင်ယူခြင်းပฏิပတ်တိကကျင့်ခြင်းသင်ခြင်းကျင့်ခြင်းနဲ့သိမြင်နားလည်လာတဲ့အသိဉာဏ်ကမှပฏิဝေဒအဲ့ဒါဒီပြည့်စုံတဲ့ပုဂ္ဂိုလ်ဆိုတော့တရားရှိသူလားမရှိသူလားတရားရှိသူဖြစ်နေပြီပေါ့တရားရှိသူတရားဖြစ်နေပြီဆိုတဲ့အတွက်သူမှအာကိုရာတရားတွေပြည့်စုံနေပြီတရားရှိနေရင်အာကိုစရာမရဘူးလားကဒုတိယအာကိုစရာသည်ဘဟုသုဒ္ဓနောက်တစ်မျိုးယံတို့နောက်တစ်မျိုးသောကယံတော်သည်မိကောင်းဆွေကောင်းဆရာကောင်းသမထကောင်းဒီဟုသောဆွေခွန်မောကောင်းရှိ၏အပေါင်းဘောကောင်းရှိ၏အရှိခင်မောကောင်းတို့၌ညုတ်ကိုင်းဆိုင်သောစိတ်ထားရှိ၏သောပုဂ္ဂိုလ်သည်ထိုယံသည်အာကိုရာရှိသူဟူ၍ခေါ်ဆိုအပ်၏အာကိုရာဆိုတာတတိယတစ်ချက်နေနဲ့ဘာအာကိုရမလဲဆိုတော့မိတ်ကောင်းဆွေကောင်းဘာအာကိုရမိတ်ကောင်းဆွေကောင်းဆိုတဲ့နောက်မှာထပ်ဖြည့်လိုက်ဆရာကောင်းသမားကောင်းမပါဘူးလားကထပ်ဖြည့်ရောမိကောင်းပါကောင်းမလိုဘူးလားအဲ့ဒါဒီအလုံးသည်ကလျာဏမိတ်တပါခေါ်တော့ကလျာဏမိတ်တရှိသူသည်အာကိုရှိသူကလျာဏမိတ်တမရှိသူသည်အာကိုမရှိသူဘုန်းကြီးတို့အခုလက်တွေ့ကြည့်ပေါ့ဘုရားရှင်ကိုယ်တော်မြတ်ကြီးကိုစင်ကတ်တယ်စီကတ်တယ်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုယုံကြည်ကြည်ညိုတယ်ဘုရားစကားနားထောင်တယ်မြတ်စွာဘုရားကိုဘယ်နေရာမှာထားလိုက်တော့ဆိုတော့မိကောင်းဆွေကောင်းဆ ဆရာကောင်းနေရာမှာထားတယ်။ဖះကိုကိုွယ်တယ်ဆိုတာဆရာကောင်းရှားလိုက်တာပဲ။မိကောင်းရှားလိုက်တာ။ဘုရားရှင်ကိုတော်တိုင်းမိကြားတဲ့ဇာတ်ရှိတယ်။ငါဘုရားရှင်ဆိုတဲ့မိစွေကောင်းတာလောကမှာပွင့်ထွန်းပေါ်ပေါက်မလာရင်တဲ့ဒီလောကရှိနေတဲ့သူတွေအမှန်တွေအမှားတွေအကောင်းတွေဆိုတွေကုသိုလ်အကုသိုလ်တွေဘာတစ်ခုမှကိုသိပါမဟုတ်ဘူး။ဘုရားရှင်ပွင့်တဲ့အတွက်ကြောင့်မလို့ဘုန်းကြီးတို့ဒါကုသိုလ်ဒါအကုသိုလ်ဒါလုပ်တဲ့တည်းဒါမလုပ်သင့်ဘူးဒီလိုလေးနားလည်ရတယ်ပေါ့အဲ့ဒါဘာရလို့တော့မိတ်ကောင်းရလို့ဆရာကောင်းရလို့အဲ့ဒီမိတ်ကောင်းဆွေကောင်းဆရာကောင်းသမားကောင်းမရှိတဲ့သူဘုရားမပွင့်တဲ့သင်္ခါမှာလူလာဖြစ်တဲ့သူပေါ့လူချင်းတူတူချင်းကြည့်ကဲအခုဘုရားပွင့်တဲ့သင်္ခါမှာလူဖြစ်တဲ့သူနဲ့ဘုရားသာသနာမရှိတဲ့သင်္ခါလူဖြစ်တဲ့သူတူပါမြတ်စွာဘုရားပေးတဲ့တရားဓမ္မအသိဉာဏ်မျိုးရသူနဲ့မရသူနဲ့တူလားမတူဘူးနော်ကတရားကျင့်တဲ့သူနဲ့မကျင့်တဲ့သူကတူလားအများကြီးကွာသွားတယ်တရားကျင့်နေဆိုတာဘယ်သူဟောလို့ကျင့်ရလဲမြတ်စွာဘုရားဟောပြလို့ဟောသွားလို့သာဘုန်းကြီးတို့ကျင့်စရာတွေသိရတာကွာကိုစဉ်းစားပြီးတော့ကျင့်မယ်ဆိုလို့ရှိရင်ကဲဒီလောက်သိဉာဏ်ရဖို့လွယ်လားမလွယ်ဘူးနော်သတ္တဝါဝါနဲ့ဟုတ်လားမဟုတ်လားမှန်လားမမှန်လားအမှားသွားလို့ရှိရင်နောက်ပြန်လှည့်ရတာနဲ့ပြန်ပြင်ရတာနဲ့လွဲသွားချော့သွားလို့ရှိရင်နောက်ဆော့ရတာနဲ့ဆိုလို့ရှိရင်စီရဖို့မလွယ်ဘူးအခုတိတိကျကျသေးသေးချာချာလမ်းစဉ်လေးရှိတယ်လမ်းကြောင်းလေးရှိဘလို့ဘလို့ရေချင်းနဲ့ပြည့်မရမယ်ဆိုတာလေဟောသွားတယ်ဘာလို့ရမယ်ဆိုတာကိုလေဟောသွားတယ်ခုဒီသုတ္တမကိုဘုရားဟောသွားတယ်နော်အာကိုမိခိုရာရှိရမယ်ဘာရှိရအာကိုရာလို့မြတ်ရှင်ကိုရောင်မြတ်ကြီးသုံးသပ်ပြလိုက်တဲ့တရားတွေတစ်ကသီလနှစ်ကဘုဒ္ဓတအာကိုစရာမကောင်းလားသီလလည်းပဲအာကိုစရာကောင်းတယ်ဘုဒ္ဓတလည်းအာကိုစရာကောင်းတယ်ဘုဒ္ဓတမရှိတဲ့သူကဘာမှကိုမသိတရားနာတဲ့သူနဲ့မနာတဲ့သူဘုန်းကြီးတို့ဘလို့မှကိုမတူတရားနာတဲ့သူကဒီဘာသာရေးဆိုင်ရာတရားသမဆိုင်ရာဘဟုပုဒ္ဒရီသူ့မှာမရှိဘူးလားတရားလုံးဝမနာတဲ့ဆိုတာဘုန်းကြီးတို့အဲ့ဒီအသိဉာဏ်မျိုးရဖို့လွယ်လားလွယ်ဘူးဘာမှပြည်မှာဟောရတာနဲ့ဟိုပြည်ပနိုင်ငံတွေဟောရတာတော့မတူဘူးဘာမှလူမျိုးတွေဟောရတာနဲ့တခြားလူမျိုးဟောရတာမတူငငယ်လေးတွေကနေပြီးတော့ဘုန်းကြီးတို့ပေါ်တာဘာသာဝင်တွေမြန်မာလူမျိုးတွေကအနိစ္စဆိုလဲသဘောပေါက်ပြီးသားဒုက္ခဆိုလဲရှားဖို့ပြီးသားနတ္တဆိုလဲနားလေပြီးသားအခုမှဘာမှမသိသေးတဲ့သူတရားကိုအနိစ္စဒုက္ခအနတ္တလို့ဒီသုံးလုံးလောက်ပဲဟောကြည့်လွယ်ပါ့။အဲသူနားမလဲတာရှင်းပြတာနဲ့ဒီရှင်းရဖို့မလွယ်တော့။ကွာဘုသူတ္တခြေခံနေတော်တော်ပြည့်စုံနေတဲ့အတွက်ကြောင့်မလို့เนาะအသိဉာဏ်တွေလည်းရှိနေကြတာလုံးသိတယ်ဒါမလုံးသိဘူးပေါ့။သိတော့သိတယ်လိုက်နာတာမလိုက်နာတာဆိုတော့တက္ကနာပေါ့နော်။ဆိုတော့တိတိနဲ့မလိုက်နာတဲ့သူတွေလည်းမရှိဘူးလား။ဒါမသိလို့မလိုက်နာတဲ့သူလည်းမရှိဘူးလားဘယ်တော့ပို့ဆိုးတော့တိတိနဲ့မလိုက်နာတဲ့သူကဘာလို့ပို့ဆိုးတော့ဘုသူတ္တရှိတာပဲသိတယ်ဆိုရင်သူ့မှာဘုသူတ္တရှိနေတာပဲဟုတ်လားမသိတဲ့လူကပို့ဆိုးတယ်နော်မရှိတာထက်ကိုဘာခက်မသိတာခက်တဲ့ကိုအိုတလုံးမှာဘီးဘွားအိုတလုံးပူနေတယ်လို့မသိတဲ့သူတယောက်သွားကြိုက်ပူမှန်းသိတဲ့သူတယောက်ကြိုက်ခိုင်းတယ်ပေါ့မသိတဲ့သူကြိုက်ခိုင်းတာနဲ့သိတဲ့သူကြိုက်ခိုင်းတာနဲ့အဲ့ဒီလူနှစ်ယောက်ကြိုက်မုံကြိုက်ပြီးချင်းတူမလားမသိတဲ့သူကဘလို့ကြိုက်ဘာမှမပါမနဲ့ကြိုက်မှာပေါ့ကဲအခုယောဂီတွေကသိနေတဲ့ခါကျတော့ဘာနဲ့ကြိုက်အဲလက်ကုတွေလက်နည်းတွေနဲ့ကြိုက်မှာပေါ့နော်သိရင်တော်တယ်နော်ကဲသူသိရတိုင်းနဲ့မလိုက်နာတာကတော့ကိစ္စမရှိဘူး။ तू သိတဲ့အချိန်ကျရင်တကယ်သိတဲ့အချိန်ကျရင်ဘာဖြစ်လား။လိုက်နာတာလုံးဝမသိတဲ့သူကြတော့လွယ်ပါ။ကတော့သိအောင်မယ်မနဲ့လုပ်ပေးရအောင်မယ်။သိအောင်လုပ်ထားတဲ့ဆိုတာအများကြီးတော်သေး။သိအောင်လုပ်ကတရားနာရည်ဆိုလို့ရှိရင်လည်းတေချာမှတ်မှတ်သားသားနဲ့နာပေါ့။တေချာလေးပဲရအောင်မှတ်သားပေါ့။တေချာလေးပဲဒီပြောတဲ့အတိုင်းဟောတဲ့အတိုင်းရအောင်လည်းပဲကျင့်ပေါ့။ဘုန်းကြီးတို့တရားဟောတယ်ဆိုတာအဓိကကျင့်စရာတွေကိုရွေးဟောပြီးဇလန်းတွေဘာတွေဇက်ွက်တွေဒါတွေသိပြီးတော့ဘုန်းကြီးကစိတ်ဝင်စား
သိလည်းမဟုတ်ချင်းဘာတွေကြင့်เสียပါမလဲဘာတွေသိเสียပါမလဲပေါ့အဲ့ဒါကိုဦးစားပေးပြီးတော့ဘုန်းကြီးကယူယောဂီတွေဟောသမျှတရားပွဲတွေဟောသမျှသည်တိတိတိတိုက်တယ်လို့ဘုန်းကြီးကိုယ်တိုင်ခံယူတဲ့တရားတွေပဲဟောတယ်ဒါတော့သိဖို့ကောင်းတယ်ဒါတော့သိတဲ့နေဒါတော့သိပြီလို့ရှိရင်လိုက်နိုင်ရင်တော့အကျိုးများမှာပဲပေါ့ဒါလို့နှလုံးသွင်းပြီးတော့ဟောတာကဲပေါ်တဏ္ဍနဲ့ဘာမှမမှတ်ပဲနဲ့နာလို့ရှိရင်အကျိုးရပါတိကျမှတ်မှတ်သွားသွားနဲ့နာတော့ခုနာထသုတ်တံအာကိုမိခိုရဘယ်နှမျိုးရလဲသုံးခုမြောက်အာကိုမိခိုရသည်မိကောင်းဆွေကောင်းပါမိကောင်းဆွေကောင်းကိုရတဲ့သူသည်အာကိုရရှိတဲ့သူပါပဲမိကောင်းဆွေကောင်းသည်တဲ့နိမန်လမ်းမှန်ကိုညွန်ပြပေးတတ်တယ်မိကောင်းဆွေကောင်းသည်ဘာကိုညွန်ပြနိမန္တမံကိုညွန်ပြပေးတတ်တယ်တိုက်တွန်းသင်းတဲ့အရာတွေမှာတိုက်တွန်းပါတယ်မိတ်ဆွေကောင်းရဲ့သဘာဝမိတ်ဆွေကောင်းရဲ့သဘောမတိုက်တွန်းသင်းတဲ့နေရာမှာမတိုက်တွန်းဘူးကမလုတ်တင်တာတွေကိုမလုံနဲ့လို့ပြောတယ်လုတ်တင်တာတွေကိုလုတ်ပါလို့ပြောတယ်နိမန္တမံအကျင့်မှန်ကိုအထောအမြတ်ထားတတ်တယ်လမ်းမှန်ဖို့နီးမှန်ဖို့အကျင့်မှန်ဖို့ကိုဥစားပေးပြီးတော့ပြောဆိုဆုံးမသူသည်မိတ်ဆွေကောင်းအကျိုးကြောင့်ကိုဖော်ပြ၍ကောင်းမွန်စွာသွန်သင်ဆုံးမတတ်ပါသည်မိတ်ကောင်းဆွေကောင်းဆရာကောင်းသမားသည်အကျိုးကြောင့်ပြပြီးတော့ဆုံးမနော်အကျိုးကြောင့်ပြပြီးတော့ဆုံးမလူချင်းဝယဟန်ချင်းဝသတိတို့ကိုလည်းပဲကလျာဏမိတ်္တဆိုတဲ့မိတ်ဆွေကောင်းသည်ကောင်းမွန်စွာတည်နာလေထားတယ်။ကချင်းဝတ်တွေမှမကြင်ညက်ထားလို့ရှိရင်လွဲနေအောင်မဲ့ချော်နေအောင်မဲ့ပေါ့။ဘုန်းကြီးတို့ကိုယ်ကိုယ်စိတ်ကားမဲ့မိတ်ဆွေကောင်းကိုရေးကြည့်အဲ့ဒီချက်တွေနဲ့ကြည့်။နိမန္တမှန်ကိုနိမန္တမှန်လို့ညွှန်ပြသလား။မတိုက်တွန်းတဲ့နာတွေကိုမတိုက်တွန်းမဲ့နေရလားတိုက်တွန်းတဲ့နာတွေကိုတိုက်တွန်းရလားပေါ့ဆရာကောင်းသမားကောင်းဆရာတော်မယ်ဆိုလို့ရှိရင်ဒါတွေကြည့်ရအားတချို့ဆရာသမားတွေကမတိုက်တွန်းတဲ့နာကိုတိုက်တွန်းတိုက်တွန်းတဲ့နာကိုမတိုက်တွန်းကဲအဲ့ဒါဆိုလို့ရှိရင်ကလျာဏမိတ်္တလို့ဘုန်းကြီးတို့ပြောလို့ရတာကလျာဏမိတ်္တဆိုမယ်လို့အရင်ချင်းမမိသေးဘူးပေါ့ကျိုးចောင်းကိုပြပြီးတော့ကောင်းမွန်စွာဆုံးမတတ်မယ်တဲ့ကလျာဏမိတ်္တမိတ်ကောင်းဆွေကောင်းဆရာကောင်းကိုကိုရဲ့စိတ်ကမဲ့သူကိုယုံကြည်အားထားမဲ့သူဒီဘယ်လိုဖြစ်ရကိုအကျိုးကြောင်းပြပြီးတော့သုံးမနိုင်စွာရှိရလူချင်းဝညာချင်းဝတေကိုကြည်ကြည်ညက်ညက်သိရှိနားလည်စားရမယ်ဒါကြောင့်ပညာရှိသူတော်ကောင်းသည်ဟုသောကလျာဏမိတ်တာနှင့်ပေါင်းဖို့မိဝဲစိတ်ကဲ့ရာခြင်းသည်အလွန်တရာချမ်းသာလှပါပါသည်ကလျာဏမိတ်တာကိုမမလို့အရှင်းဆုံးပြောမယ်ဆိုလို့ရှိရင်ပညာရှိသူတော်ကောင်းမကောတော့သပညာရှိအောင်သက်သက်နဲ့လည်းပဲကလျာဏမိတ်တာမဟုတ်သေးဘူးသူတော်ကောင်းရှိအောင်သက်သက်နဲ့လည်းပဲကလျာဏမိတ်တာမဟုတ်သေးဘူးအရင်ချင်းဘယ်နှချက်လို့တော့ဘာနဲ့ပါပညာလည်းရှိရမယ်သူတော်ကောင်းလည်းရှိရမယ်ဟုတ်ပြီလားကဲတချို့ကပညာတော့ရှိပါရဲ့သူတော်ကောင်းမဟုတ်သူကသူတော်ကောင်းတော့ဖြစ်ပါရဲ့ပညာမရှိအဲ့လိုဆိုလို့ရှိရင်သူ့ကိုယ်ကဆရာတင်တဲ့ခါမှာတိတိကျကျမှန်မှန်ကန်ကန်သေသေးသတ်သတ်နဲ့လမ်းညွှန်နိုင်ဖို့လွယ်လား။ဘာနဲ့တိုက်ကြည့်ပညာရှိသူတော်ကောင်းဟုတ်ပြီလား။ဘုန်းကြီးတို့ပြိဿကိုကိုတိုင်းကြည့်အောင်လေးပဲကြည့်ရမှာဒီဘာကြည့်အောင်ကြည့်ရမှာ။ပညာရှိသူတော်ကောင်းကြည့်အောင်ကြည့်ရ။ဒီအခုပညာတွေသင်ယူနေတဲ့ဘုသူတ္တတွေကိုလေ့လာသာမီးစီဘူးတယ်ပရိယတိသင်ယူတယ်ပฏิဝေဒဆံညာတိသင်ယူတယ်လေ့ကျင့်တယ်ပညာရှိပေါ့ကျင့်ကြံအားထုတ်လို့မကောင်းတဲ့အကုသိုလ်တွေဒုစရိုက်တွေကိလေသာတွေပေးနိုင်ပြီဆိုတော့မှဘာဖြစ်လာမလဲသူတော်ကောင်းဖြစ်မင်းပညာရှိလည်းဖြစ်သူတော်ကောင်းလည်းဖြစ်ပေါ့ဒီလောကမှာလူမျိုးမျိုးတော့တချို့ကပညာရှိပြီးတော့သူတော်ကောင်းမဟုတ်တချို့သူတော်ကောင်းဟုတ်တယ်ပညာမရှိတချို့တချို့ကြတော့ပညာလည်းမရှိဘူးသူတော်ကောင်းလည်းမဖြစ်ဘူးဒ အချို့ကြတော့မှဘာဖြစ်တော့ပညာလေးရှိတယ်သူတော်ကောင်းလေးရှိအဲ့ဒီလေးယောက်တည်းမှာဘုန်းကြီးတို့ပြိဿရဲ့ဘုသူ့အကောင်းဆုံးလို့ပြောပညာရှိသူတော်ကောင်းသည်ကောင်းဆုံးနောက်တစ်ချက်လေးခုမြောင်နာထာတရားဆိုတာဒီဆုံးမလွယ်ကူခြင်းမှာယန္တိတဲ့ဆိုဆုံးမလွယ်ကူ၏ဆုံးမလွယ်ကူကြောင်းတရားတော်နဲ့ပြည့်စုံဤတိခန္ဓာဤအဆုံးမကိုတယုတ်တသိခံယူတတ်ဤဆုံးမလွယ်တဲ့ဆုံးမကိုခံယူတယ်ဆိုတာလည်းပဲအကုရရတယ်ဆုံးမမခံတဲ့သူကိုဆုံးမလို့ရတာဘလောက်ပဲဖြစ်ဖြစ်အခုဘုရားရှင်ကိုယ်တော်မြတ်ကြီးလောကမှာပွင့်သွားတယ်လို့ခေါင်းကြီးတို့ပြောတယ်နော်မြတ်စွာဘုရားနဲ့ခက်ပြာပြီပေါ့ဘုရားရှင်ကိုဖူးမြင်ရတဲ့သူတွေတရားဓမ္မနားကြားရတဲ့သူတွေအားလုံးကျွတ်တန်းဝင်သွားတယ်လို့မထင်နဲ့အားလုံးကျွတ်တန်းဝင်လားဘယ်သူတွေကျွတ်တန်းဝင်ဆုံးမခံယူတဲ့သူတွေမှကျွတ်တန်းဝင်တယ်တရားရမြင်တော့မြင်တယ်ဘုရားရှင်နဲ့တွေ့တော့တွေ့တာပဲပါဠိဘာသာနေတဲ့သူတွေရောရလားဘုရားရှင်ကဒါပါလို့ပြောအဖြူလို့ပြောသူကအမဲလုတ်တယ်အမဲဆိုရင်အဖြူလုတ်တဲ့သူကရလားဒါတော့ဘာအရေးကြီးတော့ဆုံးမလွယ်ကူဖို့အရေးကြီးတပည့်ကောင်းတပည့်ကောင်းဆိုတာလည်းပဲဒါပဲနော်တပည့်ကောင်းဆိုတာဒီဘာဖြစ်ရကဲယောဂီကောင်းယောဂီကောင်းဆိုတာလည်းပဲဘာလွယ်ရဆုံးမလွယ်ရမယ်တခွန်းပြောလိုက်နားလည်ရမယ်တခါပြောရင်မှတ်ထားတခါပြောလဲမမှတ်တခါပြောလဲမမှတ်နောက်တခါလဲထပ်ပြောနောက်တခါလဲထပ်ပြောနဲ့ခဏခဏအကြောင်းနေထားတော့ကောင်းလားဘုရားယောဂီတွေတိတ်မစူခြင်းဘူးတိတ်မပြောခြင်းဘာလို့လဲဆိုတော့တရားကိုယ်တွေကတစ်တိုင်ကံလုံးပြန်တော့သူများတွေကပြောဖတ်ဆိုလို့ဘုရားယောဂီတွေသူတို့ပဲလားတစ်ချိန်လုံးစူနေရလားတစ်ချိန်လုံးအပြည့်ပြောနေရလားဆိုပြီးတော့သူများကပြောလိုက်ဒါသက္ကတကဘုရားတိတ်မပြောဘူးတစ်ခါပြောရင်ဘာလို့อ่ะမှတ်ထားကဲဒါမလုပ်သိမှုဒါလုပ်သိနေဆိုတာကိုနားလေထားဆုံးမလွယ်သူဆိုတာဒီဆုံးမပြီးတာနဲ့တစ်ချိန်နဲ့ကိုပြုတ်ပြင်းတဲ့နာကိုပြုတ်ပြင်းပေါ့ပြောင်းလဲတဲ့နာကိုပြောင်းလဲတဲ့ယန္တိဆုံးမလွယ်ကူဤဆုံးမလွယ်ကူကြောင်းတရားတော်နဲ့ပြည့်စုံဤသီခံနိုင်ဤဆုံးမလွယ်တဲ့သူသည်ခန္တီတရားနဲ့ပြည့်စုံတဲ့သူသီမခံနိုင်တဲ့သူဆုံးမဖို့လွယ်လားအဲ့ဒါအဆိုးဆုံးမတချို့ကသီမခံနိုင်ဘူးတော့ကိုယ်ဆုံးမလည်းပဲမကြိုက်ဘူးဆုံးမလို့ကြိုက်တဲ့သူမကြိုက်တဲ့သူနှစ်မျိုးမကွာဘူးလားတချို့ကအရှင်မြတ်တပည့်တော်ဆုံးမပါဗျာဆုံးမပါဗျာဗဇက်ကသာပြောတကယ်ဆုံးမလို့ရှိရင်ညနာပြည့်စစ်ဟုတ်လားဆုံးမပါဗျာဆုံးမပါဗျာမပြောတော့လေပဲဆုံးမနာယူတဲ့သူရောမရှိဘူးလားကဲပြောတဲ့သူနဲ့မပြောတဲ့သူနဲ့ကွာသေးတာတချို့ကပြောတိုင်းဘုန်းကြီးတော့အသိယုံလို့မရဘူးတခါတခါမတရားအမျိုးမျိုးဆုံးမပါဗျာဆိုဆုံးမလိုက်တဲ့အခါကျလို့ရှိရင်စိတ်ဆိုးသွားတော့ပြည်မနတ်တွေဖြစ်ကုန်အဲ့တော့သုံးမခံတယ်သုံးမခံတယ်ဆိုတာသုံးမခံယူသူမှာခန္တီတရားသီခံမြင်တရားရှိရတယ်ဒေါသနေရအဆုံးမကိုတယုတ်တသိခံယူတတ်ဤသုံးမကိုဘယ်လိုယူတော့တယုတ်တသိယူတတ်ပါသည်တနည်းအားမှာဗုဒ္ဓခေါ်တဲ့စကားရှိသုံးမပေးလာသူကိုရွှေဥပြပေးသူလို့သဘောထားတဲ့အဆုံးမကိုတန်ဖိုးရှိတဲ့ယတနာလို့သဘောထားဟုတ်ပြီလားအဆုံးမဆိုတာကိုဘယ်လိုသဘောထားတန်ဖိုးရှိတဲ့ယတနာကတိဆုံးမတဲ့သူကကိုယ်တန်ဖိုးရှိတဲ့ယတနာတွေပေးနေတဲ့သူပေါ့ဘာတွေပေးတော့တန်မိုးရှိတဲ့ယတနာတွေကိုကို့ပေးတဲ့သူကိုဘုန်းကြီးတော်ပရိသတ်ကကျေးဇူးတင်ပါလားစိတ်ဆိုးမှာဆုံးမတဲ့စကားဆုံးမကိုယတနာလို့သဘောထားနိုင်ရင်ဆုံးမပေးတဲ့သူကိုကျေးဇူးတင်တယ်ဆုံးမကိုယတနာလို့တန်မိုးမထားနိုင်ပဲနဲ့ဟာတမေတကငါပြစ်ပြောနေတာငါသိက္ခာချနေတာငါပြစ်ရှာနေတာဆိုလို့ရှိရင်ကျေးဇူးတင်တာတင်ဘူးနော်ယတနာလို့ဆုံးမကိုတံမိုးထားမယ်ဆုံးမတက်သူဆုံးမပြီးသူကိုရွှေဩပြပြီးသူလို့ကို
သဘောထားရတယ်ကဲကိုတချို့ကအရင်ဒီတွေထုတ်ပေးလိုက်တယ်ပေါ့အလောက်ကိန်းတွေကူညီပေးလိုက်တယ်ပေါ့အရင်ဒီထုတ်ပေးလိုက်အလောက်ကိန်းတွေကူညီပေးလိုက်လို့ကိုစာဝန်တွေပြည်လေဝါးတွေလုပ်ငန်းကိန်းကကောင်းသွားတယ်ဆိုလို့ရှိရင်အဲ့လိုဘုန်းကြီးပြိတ္တကဘယ်လိုသဘောထားရတာကျေးဇူးရှင်ကတစ်သက်လုံးသူကျေးဇူးရှိတယ်သူတို့လူနေရတာသူလူစားရတာသူကျေးဇူးကြောင့်သူကျေးဇူးရောက်ဆိုပြီးတော့ကျေးဇူးမတင်ဘူးလားဆုံးမပြီးတဲ့သူကိုလေအဲ့လိုမြင်တအဆုံးမတစ်ခုကောင်းကောင်းရရင်ជីវဝချမ်းသာတယ်လောကမှာကြည့်လိုက်ជីវဝချမ်းသာနေတဲ့သူတွေလူဖြစ်စေယဟန်ဖြစ်စေတော့ဘယ်မှာပဲဖြစ်ဖြစ်တကယ်ជីវဝနေပါလေအောင်မြင်နေပါလေချမ်းသာနေပါလေဆိုတဲ့သူတွေဒီဆုံးမကောင်းလေຢາထားလို့လားမຢາထားလို့ကဲຢາထားလို့ဆုံးမသည်ဘာနဲ့တူတော့ယတနာနဲ့တူတယ်နော်တဲ့သူကပြောတာပြောနာနာသာထောင်လိုက်တယ်ဘယ်ဘက်နာနာထောင်ညာဘက်နာထွက်သွားညာဘက်ကနာထောင်ဘယ်ဘက်ကထွက်သွားဆိုလို့ရှိရင်ဆုံးမရလာတော့မကြားကြည့်အောင်ဆောင်းနေရောရမှာကြားရကြားရတည်လဲတည်တယ်မလိုက်နိုင်ရောရလာမရဘူးဆုံးမပါဆုံးမပါလို့ပြောဆိုတော်လည်းပဲဆုံးမကိုဥထိရွက်ပန်စင်ကလိုက်နာကြင်ကြံတတ်သူမှဆုံးမကိုခံယူသူပါဆုံးမခံယူခြင်းဆုံးမလွယ်ကူခြင်းဒီလေအာကိုရာတစ်ခုပါပဲဘာပဲဖြစ်ဖြစ်ပေါ့ကိုဆုံးမတယ်ဆိုတာဆုံးမတဲ့သူကကိုကောင်းစီခြင်းလို့စေတနာကောင်းတဲ့ဆုံးမတာလို့နားလေလို့ရှင်ဒီဆုံးမကိုပြစ်ပယ်ရမှာလားယူရမှာယူတတ်တဲ့သူကလည်းပဲဒုက္ခရောက်မှာလားချမ်းသာမှာလောကကြီးရလည်းချမ်းသာမှာပဲလောကုတ္တရာကြီးရလည်းချမ်းသာမှာဆုံးမကိုယူနိုင်တဲ့သူလွယ်ကူစွာဆုံးမနိုင်တဲ့သူတွေလည်းအာကိုရှိသူပါကဲအဲ့တော့အာကိုရာတရားခိုကိုရာတရားဘယ်နှမျိုးတော့၄မျိုးပေါ့ဒီကနေ့တော့ခွန်ကြီးတို့၄မျိုးနဲ့ပဲခဏရပ်ပြီးတော့ယနေ့ယခုပြုတဲ့ကုသိုလ်ကောင်းမှုအစုစုတို့ကိုတူတကွရည်စက်သွင်းချကအမြတ်တမ်းပေးဝေကြရအောင်